ရခိုင်ပြည်နယ်ကထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်ပို့ရေးကိစ္စကတိတ်ကိုခက်ခဲမှမှန်ပေမဲ့မဖြစ်နိုင်တဲ့ကိစ္စတော့မဟုတ်ပါဘူးလို့ UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောကြားလိုက်ပါတယ်။ဒီတော့တွင်ဩဂုတ်လ25ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးသွားကြတဲ့ဒုက္ခသည်အရေအတွက်ဟာအခုချိန်မှာ632,000ရှိသွားပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UN OCHA ကပြောပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှိုင်ကစူးစီးတင်ပြပေးထားပါတယ်။
ဒုက္ခသည်တွေပြန်ပို့ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့အကြားသဘောတူညီချက်ရလုပ်နေပါဖြစ်နေပြီဆိုတဲ့ပြောဆိုမှုတွေထွက်နေတဲ့အချိန်မှာပဲဒုက္ခသည်တွေနေရာပြန်ရေးနဲ့ဆိုင်တဲ့သူ့ရဲ့သဘောထားတွေကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောကြားလိုက်တာဖြစ်ပါတယ
် My short reply would be very very difficult but not unfeasible and what is needed most is political will
ဒုက္ခသည်တွေနေရာပြန်ပို့ရေးနဲ့ဆိုင်တဲ့ကိစ္စအတွက်ကျွန်တော်ရဲ့အတူချုပ်တုံ့ပြန်မှုကတော့တိတ်ကိုခက်ခဲပါမယ်ဒါပေမဲ့မဖြစ်နိုင်တာတော့မဟုတ်ပါဘူးဒုက္ခသည်တွေနေရပြန်နေရေးအစီအစဉ်အကောင့်ထဲပေါ်နိုင်ရေးအတွက်အလို့အဆုံးအချက်ဟာမြန်မာအာဏာပိုင်တွေဘက်ကဒီကိစ္စပေါ်နိုင်ငံရေးအရာလှုပ်ဆောင်လို့စိတ်ရှိဖို့ပဲဖြစ်ပါတယ
်ဂျပန်ဂီတပညာရှင်မီယာဗီကိုတင်းနယ်လာနေကယူနိုက်ဆီယာရဲ့ချစ်ကြည်တန်တမာအဖြစ်ခန့်အပ်တဲ့အခမ်းအနားမှာပြုလုပ်တဲ့သတင်းသာရှင်းလင်းပွဲအတွင်းမဟာမင်းကြီးဂရန်ဒီကသတင်းတောက်တေအမေကိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိလူကုန်တိတ်ခါနဲ့အညီထားနေပြန်ခွင့်နောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးခွင့်နေတဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုတိုက်တွန်းပြောကြားခဲ့ပါတယ်မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေအမြန်ဆုံးနေရပြန်လာနိုင်ရေးအတွက်လှုပ်ဆောင်နေကြောင်းဒုက္ခသည်တွေပြန်လာတဲ့အခါမှာလည်းအရင်လိုယာယီစခန်းတွေမှာအကြာကြီးနေရတာမျိုးမဟုတ်ဘဲသူတို့ရဲ့မူရင်းနေရတဲ့မှာအမြန်ဆုံးပြန်နေနိုင်ရေးအတွက်ပဋိပက္ခဖြစ်ခဲ့တဲ့ဒေသတွေကကြေးရွာတွေမှာပြည်내တိုင်းဒေသကြီးအလိုက်တာဝန်ခွဲပြီးအိမ်တွေကိုပြန်ဆောက်ပေးတာတွေလှုပ်ဆောင်နေကြောင်းအစိုးရတာဝန်ရှိသူတွေကပြောကြားထားပြီးဖြစ်ပါတယ်။ဒါအပြင်ကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပို့ဆောင်ရေးနဲ့ဒေသတွင်းတည်ငြိမ်အေးချမ်းမှုရှိစေရေးတို့အတွက်ရည်ရွယ်ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြအေးဦးဆောင်တဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်းUEHRD ကော်မတီကိုလည်းဖွဲ့စည်းပေးခဲ့ပြီးဖြစ်ပါတယ်။ဒီတော့တွင်ရခိုင်ပြည်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုနေ့စဉ်ဆိုသလိုဒုက္ခသည်တွေဆက်ပြီးထွက်ခွာနေကြဆဲဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကစတင်ပြီးရခိုင်ပြည်နယ်မှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့သူတို့အခေါ်ရိုးညာဒုက္ခသည်အရေအတွက်ဟာနိုဝင်ဘာလ20ရက်နေ့မှာ632,000အထိရှိသွားပြီလို့ UN OCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံကသတင်းထုတ်ပြန်ထားကြောင်းတင်လာနေကကုလသမဂ္ဂမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရမှုဂျိုးရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟက်ကပြောကြားခဲ့ပါတယ
် An update on the situation in Bangladesh from our humanitarian colleagues the number of Rohingya refugees who have fled Myanmar to Bangladesh since 25th of August has now reached 621,000
ကျွန်တော်ရဲ့လူသားချင်းစာနာမှုကူညီပေးရေးယုံကမိတ်ဆွေတွေရဲ့ဘင်္ဂလားဒေ့ရှ်ခြေနေနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်ထားတာကိုပြောပြချင်ပါတယ်ဩဂုတ်လ25ရက်နေ့ကစပြီးတော့မြန်မာပြည်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ရညာဒုက္ခတဲ့အရေအတွက်ဟာအခုဆိုလို့ရှိရင်632,000ရှိသွားပါပြီ။သူတို့တွေဟာအထိတ်တလန့်ခိုးကိုရမယ့်အခြေအနေတွေနဲ့ရောက်လာကြတာဖြစ်ပြီးတော့ကောက်ဆက်ဘဇားကစခန်းတစ်ခုထဲမှာအကုန်စုပြုံပြီးတော့နေထိုင်နေကြပါလေ
။ဒါအပြင်ရညာဒုက္ခတဲ့တွေအတွက်နိုင်ငံတကာအသိုင်းအဝိုင်းကအကူအညီပေးမယ်လို့ကတိပြုထားတဲ့အမေရိကန်ဒေါ်လာတန်360တဲက32ရာခိုင်နှုန်းကျော်ဖြစ်တဲ့ဒေါ်လာတန်140ကိုတနင်္လာနေ့မှာလက်ခံရရှိပြီးဖြစ်ကြောင်းလဲဖာဟန်ဟတ်ကထည့်သွင်းပြောကြားခဲ့ပါတယ်။ဒီတော့တွင်ဒုက္ခသည်ကလေးငယ်တွေအတွက်အသက်ကယ်ဆယ်ရေးဆိုင်ရာအကူအညီတွေလိုအပ်နေကြောင်းဒုက္ခသည်တွေအပေါ်နိုင်ငံတကာရဲ့အာရုံစိုက်မှုနဲ့ရန်ပုံငွေတွေပိုမိုထောက်ပံ့ရေးအတွက်ရည်ရွယ်ပြီးဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်နေတဲ့ UNHCR ချစ်ကြည်တန်တမာကတ်စတန်ဒေးဗစ်ကပြောကြားလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ကကုတူပါလောင်ဒုက္ခသည်စခန်းကိုတွားရောက်စဉ်ဒုက္ခသည်အားလုံးရဲ့ထွက်ဝဲကြော်လောက်ဟာကလေးငယ်တွေဖြစ်နေတာကိုတွေ့ရတဲ့အတွက်သူမအနေနဲ့အားအသိမိကြောင်းလဲမစ္စဒေးဗစ်ကပြောပါတယ်ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ဒုက္ခသည်6သိန်းကျော်နေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့အကြားလက်တလောဆွေးနွေးမှုတွေပြုလုပ်နေတာမှာတိုးတက်မှုတွေရှိနေကြောင်းအာဆမ်အာရှဥရောပနိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲတက်ဖို့အတွက်နေပြည်တော်ကိုရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူလ်ဟာဆမ်မာမူဒ်အလီနဲ့မြန်မာကောင်းဆောင်တွေဆွေးနွေးပြီးကြရင်သဘောတူညီချက်ရနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရကနိုဝင်ဘာလ19ရက်နေ့မှာပြောကြားခဲ့ပါတယ်နေပြည်တော်မှာနေရကြကျင်းပနေတဲ့ဒီအာရှဥရောပနိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲအတွင်းမှာလည်းရခိုင်ပြည်နယ်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေအရေးကိုဦးစားပေးဆွေးနွေးခဲ့ကြပါတယ်ခင်ဗျာ